Nyama nyenyenye pisin ma ba re pyu pyin tin de le so ra lo na patat de twen chin du ru ye sunwe bwe go mne taot ja ni ga Washington DC ma shi de American nyenyen ye institute yong ma jin pa ke ba de nyenyen ye ma adhi ga ja de tbor ra go thauk pya swin ne ke de lo naingan ti saok ye ma NLD aso ya ne tat ma ro ja pu paung saung ywe ni de a che ni go naingan daga a ni ne na le pe bu American san ya myama tan amat ji ga le taut pyan pyo so twa ba de ko dai tadin twa yauk yu ke de mai in jin nai ga a te sai go set pi tin pya ma ba shin
ငင်းငယ်ပေါ်ဆောင်ရမှာမြန်မာနိုင်ငံတွဲကြုံနေရတဲ့အခက်ခဲများဆိုတဲ့ခေါင်းစဉ်နဲ့မြန်မာအရေးကျွမ်းကျင်သူတွေကဆွေးနွေးခဲ့ကြတာပါ2010ပြည့်နှစ်ကနေလက်ရှိအချိန်ထိကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးအဖြစ်တာဝန်ထမ်းဆောင်နေတဲ့ VJ Nambia ကမြန်မာငင်းငယ်ပေါ်ဆောင်မှုမှာသူကိုယ်တိုင်ပါဝင်နေတဲ့အတွေ့အကြုံကိုအခြေခံပြီးဦးဆောင်ဆွေးနွေးသွားပါတယ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့အရင်သမရဦးသိန်းစိန်တို့ကလိုတစ်ဖက်သက်အပြစ်ခက်ရစဲရေးကြီးညာဖို့အလားအလာရှိမရှိဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းက Mr. Nambia ကိုအခုလိုမေးခဲ့ပါတယ်
We all know that the National League for Democracy government led by Aung San Suu Kyi and U Thant Chaw have delicate and a difficult and a sensitive relationship.
Aung San Suu Kyi and U Thant Chaw ဦးဆောင်တဲ့ NLD အစိုးရဟာတမရော်နဲ့ဆက်ဆံရေးအတင်းဆောင်မရှိအောင်သင်္ဘင်းမွေ့မွေ့ကင်တွယ်နေရဆိုတာကျွန်တော်အားလုံးသိကြပါတယ်အထူးသဖြင့်တိုင်းရင်းသားတွေနဲ့ညီညာရေးကိစ္စမှာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်လေ့လာမိတော့ပြောရင်ယခင်ဦးသိန်းစင်အစိုးရနဲ့လည်းသိပ်မကွဲပါဘူးဒီညမှာဦးသိန်းစင်လက်ထက်တုန်းကလည်းပဲသူပြောသမျှကိုစစ်တပ်ကနားထောင်ခဲ့တာတော့မဟုတ်ပါဘူးဒါပေမဲ့သူ့လက်ထက်ကအဓိကညှိနှိုင်းရေးမှုဦးအောင်မင်းဟာတိုင်းရင်းသားတွေနဲ့စစ်တပ်အကြားခောက်တုံခောက်ပြန်သွားတာနေခဲ့ပါတယ်2017မှာကချင်းမှာတိုက်ပွဲတွေပြန်ဖြစ်တော့ဒီစီမာလာမှာပဲဦးသိန်းစိန်ကတဖက်သက်အပြစ်ခတ်ရစေးကြီးညာခဲ့ပါတယ်စစ်တပ်ကဒါကိုမလိုက်နာပေမဲ့ယုံကြည်မှုတိဆောက်ရေးအတွက်ကြီးညာခဲ့တာဖြစ်ပါတယ်အခုလက်ရှိ NLD အစိုးရအနေနဲ့ကဒီလိုယုံကြည်မှုတိဆောက်ရေးလုပ်ငန်းမျိုးမတွေ့ရပါဘူးဒီပေါ်မှာ Mr. Vijay Nambia ရဲ့သဘောထားကိုသိကြည့်ပါလား
ဒီမေကွန်ပေါ်မှာ Mr. Nambia ရဲ့တုံ့ပြန်ချက်ကတော့
I'm a little hesitant to comment on it mainly because the previous government was essentially army
သောဝိပန်းရမှာကျွန်တော်နည်းနည်းတွန်းဆုံမိပါတယ်တကယ်တော့အရင်ဆိုးရစစ်တဲ့ဆိုးရပါသမ္မတဟာလေစစ်တဲ့မှာအစင်လာရှိခဲ့ပါလေကာဝေးဦးစီးချုပ်ဒီပင်လင်းသူ့တဲ့ဂျူနီယာကြပါလေအခုခါမှာတော့ယသာဆိုးရနဲ့စစ်တဲ့ဖြစ်နေတဲ့အတွက်အခြေအနေကလုံးဝခွာခြားပါလေယသာဆိုးရကစစ်တဲ့အာဏာကိုယောနေစီလိုတဲ့ကိစ္စမှာပြဿနာရှိနေတာတွေ့ရပါလိမ့်မယ်ဦးထင်ကျော်နဲ့ဒေါ်စုတို့ကတစ်ဖက်စစ်တဲ့ကတစ်ဖက်ဟိုတုန်းကလူဆက်ဆံရေးမျိုးအခုမဖြစ်ထွန်းသေးပါဘူးတဖြည်းဖြည်းတော့စတင်လာနေပြီလို့ထင်ပါတယ်လက်ရှိကချင်ချင်းတင်းနဲ့ပတ်သက်ပြီးတစ်ဖက်သက်အပြစ်ခတ်ရစဲရေးကြီးညာဖို့ဆိုတာကတော့လုံးဝလက်တွေ့မကျဘူးလို့ထင်ပါတယ်စစ်တပ်ကလက်ခံမှာမဟုတ်ပါဘူးလက်ရှိအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်စွမ်းအပေါ်စစ်တပ်ကစိတ်ချယုံကြည်မှုမရှိသေးဘူးလို့ကျွန်တော်ထင်ပါတယ်တကယ်တော့အပြစ်ခတ်ရစဲရေးကိုကာကွယ်ဦးသီးချုပ်ကကြီးညာရမှာပါသမ္မတမိန့်တော်မလိုပါဘူးဒီလိုကြီးညာခဲ့ရင်သူ့ရဲ့ဂုဏ်သိက္ခာတက်လာပြီးတော့ရသားအစိုးရနဲ့ဆက်ဆံရေးလဲပုံမှန်ကောင်းမွန်လာမှာဖြစ်ပါတယ်ဒါကကာကျုပ်သဘောပေါက်အောင်ကုလသမဂ္ဂနဲ့တကွာကျွန်တော်တို့အားလုံးကြိုးပမ်းရမှာဖြစ်ပါလေ
။ဒါအပြင်မြမငင်းငယ်ရေးဖြစ်စဉ်မှာ NLD အစိုးရကအချိန်သတ်မှတ်ပြီးတက်ဆိုင်သူအားလုံးကိုတွန်းအားပေးတဲ့နည်းလမ်းမှာအလျှော့အတင်းရှိဖို့တော့လိုအပ်ကြောင်း Mr. Nambia ကပြောသွားပါတယ
်။ I think to some extent the need to push them to get to commit
။ပါဝင်ပတ်သက်သူတချို့ကနောက်ဆုတ်ချင်နေတဲ့အချိန်မှာဒီလိုတွန်းအားပေးတာကောင်းပါလေ။ဒီနေရာမှာလုံနီးကန်ကြီးကရေးကြည့်တယ်လို့ထင်ပါတယ်။မလုတ်တင်ဘူးလို့ဘယ်သူမှပြောလိမ့်မယ်မထင်ပါဘူးပုတ်ခွေရယုံကြည်လာအောင်လှုပ်ဆောင်မှုအလို့သဘောပြောဆိုမှုတွေဟာတိတ်ကိုအရေးကြီးပါလေအခုဒီတော့စစ်တပ်နဲ့ဒီလိုဆက်ဆံရေးမျိုးတွေမတွေ့ရသေးပါဘူးဒီလိုပုတ်ခွေရထိတွေ့ဆက်ဆံမှုမျိုးကိုဥရောပမင်းကတိုင်းသားတချို့နဲ့လုပ်ခဲ့ပါလေအခုပိုလုတ်တင်တယ်လို့ထင်ပါတယ်မြောက်အေလန်ငင်းချိုင်းဆွေးနွေးပွဲတုန်းကဂျိုနာသန်ပါဝါကဒါမျိုးလုတ်ခဲ့တာမျိုးလုံနိုင်ရင်ကောင်းပါလေဒါပေမဲ့မြန်မာနိုင်ငံနဲ့တော့အခြေအနေချင်းသိပ်မတူပါဘူးမြန်မာပြည်ပြည်ထောင်စုကဘုံမှုရှုပ်ထွေးပါတယ်ပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေကလည်းအများကြီးပါမြန်မာနိုင်ငံမှာစစ်ဆက်ညှိနှိုင်းမှုပုံစံကလည်းနည်းနည်းကွဲမဲလို့ထင်ပါတယ်အချိန်သတ်မှတ်ပြီးတွန်းအားပေးတာတော့ကောင်းပါလေအလျှော်တင်နည်းနည်းလုပ်နိုင်ရင်ပိုကောင်းမယ်ထင်ပါတယ
်နောက်ထပ်အဓိကဆွေးနွေးသူတဦးဖြစ်တဲ့ USIP မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Vanessa Johnson ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ချပြခဲ့တဲ့ငင်းငယ်ရေးလမ်းပြမြေပုံခုနှစ်ချက်ဟာအပြုသဘောဆောင်ပေမဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့သဘောတူညီမှုမရသေးဘဲတစ်ဖက်သက်ကြီးညာတဲ့အနေအထားမှာရှိနေပြီးအဓိကဆွေးနွေးဖို့လိုအပ်နေတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်ပါဝင်မှုမရှိဘူးဆိုတဲ့အချက်ကိုအခုလိုထောက်ပြသွားပါတယ်
In this one is that there is no mention of security sector reform more demobilization in this.
အဓိကလုံခြုံရေးနဲ့ပတ်သက်လို့ပြုပြင်ပြောင်းလဲမှုကိုဖော်ပြထားခြင်းမရှိပါဘူး။ဒီလိုထပ်သွင်းဖော်ပြခြင်းမရှိတာဟာတိတ်ကိုစိတ်ဝင်စားစရာကောင်းတယ်လို့ကျွန်မထင်ပါတယ်။ဘာကြောင့်မထက်တာလဲဆိုတာကိုကျွန်မတို့မသိပါဘူး။အတော်များများကဒါကိုသိချင်နေကြပါတယ်။ဒီမိခွန်းကအခြေခံကြတဲ့မိခွန်းဖြစ်ပြီးဆွေးနွေးဖို့လိုအပ်ပါတယ်
။မြန်မာနိုင်ငံမှာနှစ်ပေါင်း60ကျော်ကြာမြင့်နေတဲ့ပြည်ရင်းစစ်ရက်စဲပြီးငင်းငယ်ရရဖို့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်မှုတွေကိုမြန်မာပြည်သူတွေသာမကနိုင်ငံတကာကပါစောင့်ကြည့်နေတဲ့အတွက် NLD အစိုးရကဘလို့ဆောင်ရွက်နေတယ်လဲဆိုတာနိုင်ငံတကာသိအောင်ပြောပြဖို့အရေးကြီးကြောင်းဆွေးနွေးပွဲကိုတက်ရောက်လာတဲ့ American ဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းကပြောပါရယ်ဒါအပြင်အရက်သားအစိုးရအနေနဲ့တက်မတော်နဲ့ပူးပေါင်းဆောင်ရွက်နေရတဲ့အခြေအနေကိုနိုင်ငံတကာကနားလည်ဖို့လိုအပ်ကြောင်းတမ်မတ်ကြီးကအခုလိုပြောပါရယ
်တက်မတော်ဟာဆိုလို့ရှိရင်လွတ်လပ်ရေးရတဲ့ချိန်ကစပြီးတော့ကျွန်တော်တို့နိုင်ငံမှာအင်မတန်ဟိုအရေးကြီးတဲ့ကျွန်တော်တို့ရဲ့အင်အားအဖွဲ့စီတစ်ခုဖြစ်ပါတယ်ကျွန်တော်တို့အခုလက်ရှိတာဝန်ယူရတဲ့အစိုးရဆိုလို့ရှိရင်လည်းတမတော်နဲ့နိုင်ငံတော်တိဆောက်ရေးမှာပူးပေါင်းဆောင်ရွက်နေတဲ့ရှိပါတယ်ဒီလိုမျိုးပူးပေါင်းဆောင်ရွက်နေတဲ့ဟာကိုနိုင်ငံတကာကလည်းနားလည်ပေးဖို့နိုင်ငံတော်တမတော်ရဲ့အပိုင်းဒီငင်းကြိုင်းဖြစ်စဉ်မှာပါဝင်နေတဲ့အခန့်ကဏ္ဍကိုလည်းအားပေးဖို့ကျွန်တော်တို့အနေနဲ့တိုက်တွန်းပြောကြားခဲ့ခြင်းဖြစ်ပါတယ်
USIP မှာကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲကိုမြန်မာနိုင်ငံဆိုင်ရာ American တန်မတ်ကြီးဟောင်းလေးဖြင့်လက်ရှိ USIP ရဲ့အကြီးအကဲတဦးလည်းဖြစ်တဲ့ Derek Mitchell ကအခမ်းအနားမှုဖြင့်ဆောင်ရွက်ခဲ့ပါတယ်။ဒါ့အပြင် HRW နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့တာဝန်ခံတဦးဖြစ်သူ David Mathiasin ကလည်းမြန်မာနိုင်ငံကနေ Internet Skype ကတဆင့်ပါဝင်ဆွေးနွေးခဲ့ပါတယ်ရှင်။